ရခိုင်ပြည်နယ်အတွင်းစစ်မှတ်ဖြစ်ပွားနေတဲ့နေရာတွေမှာအင်တာနက်လိုင်းတွေကိုဒေတာရင်းတရားဥပဒေစိုးမိုးရေးနယ်မြေအေးချမ်းရေးကိုထိခိုက်စေတယ်ဆိုတဲ့အကြောင်းပြချက်နဲ့အစိုးရကဖြတ်တောက်လိုက်တာဟာစစ်ပေးဆောင်ပြည်သူတွေအတွက်အင်မတန်မှအန္တရာယ်ကြီးမားလွန်းတဲ့လုပ်ရဖြစ်တယ်လို့ရခိုင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးကဝေဖန်လိုက်ပါတယ်။ဒီလုပ်ရဟာသတင်းလွတ်လပ်စွာစီစဉ်ခွင့်နဲ့နိုင်ငံသားတွေရဲ့အခြေခံအခွင့်အရေးကိုထိခိုက်စေတဲ့အတွက်ပြည်သူ့အစိုးရလက်ထက်မှာမလုပ်တင်တဲ့လုပ်ရဖြစ်တယ်လို့လည်းပြောပါတယ်။မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
။ရခိုင်တိုင်းမှာလည်းမဆိုင်တက်အေအေနဲ့မြမဆွေရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တွင်းကစစ်ဖြေရာမြို့နယ်၊စစ်မြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်အပါအဝင်ဘောင်းကုန်းမြို့နယ်တွေကအင်တာနက်လိုင်းတွေကိုဇွန်လ21ရက်နေ့ကနေစပြီးတော့ပြည်သူ့ဆွေရရဲ့ညွှန်ကြားချက်နဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကယာယီဖြတ်တောက်ထားတာပါ။စစ်ဖြစ်နေတဲ့နေရာတွေကဒေသတွင်းနဲ့နယ်မြေတည်ငြိမ်အေးချမ်းရေးပြောင်းပြီးစုမူရင်လည်းအများပြည်သူအကျိုးကိုထိခိုက်စေတဲ့အတွက်ဆိုပြီးအကြောင်းပြချက်နဲ့ဖြတ်တောက်လိုက်တာဟာတည်င်းအမှောင်ချလိုက်တာပါဖြစ်ပြီးတော့အန္တရာယ်များလို့နဲ့လုံရဖြစ်တယ်လို့ရှိဖြစ်နေတဲ့ရခိုင်ပြည်နယ်တွေကမြို့နယ်တမြို့နယ်ဖြစ်တဲ့ရသေးအောင်မြို့နယ်ရဲ့တီးတူးလွတ်တော်ကိုယ်စားလှယ်ဒေါခင်စောဝေက VOA မြန်မာပိုင်းကိုပြောပါတယ
်ကျမတို့အမိနဲ့တော့တကယ်ကိုအန္တရာယ်ရှိရလို့သတ်မှတ်တယ်ပုံတက်မိနေပေါ့နော်ဒါလည်းဆိုတော့ဒီမှာကိုကရသေးတောင်မြေဆန္ဒနေရဆိုလို့ရှိရင်ရသေးတောင်ကိုဆင်းရတယ်ဆင်းရတဲ့အခါလူမျိုးဆိုချင်မီဒီယာနေတဆင်းပေါ့နော်ဒီကိုတို့တော်လာတဲ့နေရာတွေကိုတင်ရတယ်နောက်တစ်ခါဒီတကယ်ကိုဖြစ်ဖြစ်နေတဲ့နေရာမှာအခက်အခဲပေါင်းစုံရှိကြတယ်တွေ့တယ်ဥပမာလျှောက်တန်းလို့ပုံစံမျိုးဖြစ်လာတဲ့ပြဿနာဆိုလို့ရှိရင်အချိန်နဲ့တပြေးညီပြည်သူကိုယ်စားလှယ်တွေကကုမ္ပဏီလို့ရတယ်အဲ့လိုအခြေအနေမျိုးရှင်းလာလို့ရှိရင်အခုရှိမှာဖုံးတစ်ခုလေးကိုအာကိုလို့ဘယ်လိုမှမရနိုင်ဘူးဒီလူမှုကွန်ရက်ကကြတော့တစ်ချိန်လုံးတည်င်းကိုအချိန်မီတင်းနိုင်တဲ့အတွက်ကြောင့်ပေါ့နော်ဥပမာစစ်ဘေးဒုက္ခတွေအရင်အထက်ကြီးနေရှိတယ်သူတို့ရဲ့စောက်ဝတ်နေပြီးအင်မတမပြည်သူတွေဒုက္ခရောက်ခဲ့တာရှိတယ်အဲ့လိုအခြေအနေမှန်နေပြီးဒီလူမှုကွန်ရက်တွေကနေတစ်ဆင့်ပေါ့နော်ဆရာမတို့စားစီနိုင်ကြတာရှိပါတယ်အဲ့ဒီအတွက်ကြောင့်အခုလို့ဒီလူမှုကွန်ရက်ကိုပိတ်ဆိတ်ခြင်းအားဖြင့်ပေါ့နော်တကယ်ကိုရခိုင်ပြည်နယ်ရဲ့လူအခွင့်အရေးတစ်ခုကိုညှိချိုးလိုက်တယ်လို့လည်းတူပါတယ်လို့ပဲဒီမှာအနေနဲ့သုံးချက်ပြောချင်ပါတယ
်ပြည်သူကရွေးချယ်တင်မြှောက်ထားတဲ့အရသာအစိုးရလက်ထက်အခုလိုမျိုးသတင်းလွတ်လပ်စွာစီစဉ်ခွင့်အခြေခံနိုင်ငံသားတွေရဲ့သတင်းလွတ်လပ်စွာရယူခွင့်တွေကိုပိတ်ပင်တားဆီးမှုဟာမလုံတဲ့မလုံအပ်တဲ့လုပ်ရတစ်ခုဖြစ်ပြီးတကယ်တည်းဒေသရင်းတည်ငြိမ်အေးချမ်းဖို့ဆိုရင်တိုက်ပွဲတွေကသာအမြင့်ဆုံးရက်တက်အောင်ဆောင်ရွက်ပေးပါလို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကတိုက်တွန်းပါတယ
်ပြည်သူ့ကိုယ်စားလှယ်တရားအမိနဲ့ရောပြည်သူတွေအမိနဲ့ကလည်းပြည်သူ့အစိုးရဆိုပြီးတော့ရမ်းမဲ့အစိုးရကိုအားကိုးယုံကြည်မှုတွေထားခဲ့ပါတယ်ဆက်ပြီးပုံမှန်80%မှာပါတယ်အစိုးရကဒီလိုပိတ်ပင်ခွင့်ရှိတယ်ဆိုတဲ့ပုံမှန်ပေါ့နော်တင်းအေးချမ်းမှုအခြေအနေကပိတ်တယ်ဆိုပြီးတော့ပြောထားတာရှိပါတယ်ကျွန်တော်တို့အမိနဲ့ကတော့ဒီလိုပိတ်ပင်ခြင်းဒီဒီမိုကရေစီအစိုးရအမိနဲ့လည်းမလုပ်သင့်ဘူးပြည်သူတွေတင်းနှံ့ထားတဲ့အစိုးရအမိနဲ့လည်းမလုပ်သင့်ပါဘူးတင်းကြီးအေးချမ်းမှုကိုလိုချင်တယ်ဆိုလို့ရှိရင်တော့ဒီစစ်ပွဲတွေရပ်ဖို့ပဲလိုပါတယ်စစ်ပွဲတွေရပ်ဖို့ပဲအစိုးရကတိုက်တွန်းဖို့လိုအပ်ပါတယ်အခုတော့အစိုးရကအပြက်ချေမုန်းလိုက်နော်အပြက်တိုက်လိုက်ဆိုတဲ့အစံကြီးကြီးပဲရှားပြီးတော့တင်းကြီးအေးချမ်းမှုရဲ့အရာပါကိုပေါ့နော်အမြင့်တရာကိုတစ်ခုမှတိုက်တွန်းတာမသေးရပါဘူးနော်လူအခွင့်အရေးကိုပိတ်ပင်နေလို့ကျမတို့အမြင်နဲ့အဲ့လိုပဲခံစားရပါတယ်
ဂျူလာ23ရက်နေ့တနင်္လာနေ့မှာတော့ဒီလိုမျိုးအင်တာနက်ဖြတ်တောက်မှုကိုချက်ချင်းရပ်ဆိုင်ပြီးတော့အမြဲဆုံးပြန်သုံးခွင့်ပေးဖို့ရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်ရေးဘက်ကရခိုင်ပြည်နယ်အစိုးရကနေတစင်ပြည်တော်စုအစိုးရကိုတိုက်တွန်းပေးဖို့ရခိုင်ပြည်နယ်လွတ်တော်ကိုအရေးအကြီးအဆိုအရေးပေါ်တင်သွင်းခဲ့ကြပါတယ်။အလားတူပြည်သူ့လွတ်တော်မှလည်းဒီရခိုင်ပြည်နယ်အတွင်းမှာသတင်းမှောင်ချထားရေးအဆိုကိုတင်သွင်းဖို့ကြိုးစားသွားမယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ကပြောပါတယ်။ဒီလိုမျိုးရခိုင်ပြည်နယ်အတွင်းစစ်ဖြစ်နေတဲ့နေရာတွေမှာအခုလိုအင်တာနက်သုံးဆွဲခွင့်ပိတ်ပင်လိုက်တာဟာအင်မတန်မှအမြင်ကြီးမားတဲ့လုပ်ရဖြစ်ပြီးတော့ရခိုင်ပြည်သူလူထုကြုံတင်ရတဲ့အခက်အခဲတွေကိုဖုံးကွယ်ဖို့ကြိုးစားတဲ့လုပ်ရသားဖြစ်တဲ့အတွက်ကန့်ကွက်ရှုံချပါတယ်လို့အမေရိကန်ရခိုင်လူမှုအဖွဲ့အစည်းကဒုတိယဥက္ကဋ္ဌဖြစ်တဲ့ဦးသိန်းထွန်းစံကပြောပါတယ
်အမေရိကန်ရခိုင်လူမှုအဖွဲ့အစည်းအနေနဲ့ဒီခါကြီးမှာရှိတဲ့ဆက်သွယ်ရေးပိုင်းဆိုင်ရာပေါ့နော်အဓိကအင်တာနက်ကိုဖြတ်တောက်လိုက်တဲ့ကိစ္စကကျွန်တော်တို့အနေနဲ့တော်တော်အခြေအနေဆိုးရွားလို့ယူဆပါတယ်ကျွန်တော်တို့ဒီဒီမိုကရေစီဟိုဦးတည်ပြီးတွားနေရဆိုတဲ့တိုင်းပြည်တည်းပေါ့နော်ဒီလိုမျိုးလုပ်တဲ့ဟာလူတို့ကမှောင်ချပြီးတော့သူတို့လုပ်ချင်တာလုပ်မယ်ပေါ့နော်အင်တာနက်ဒီပိုင်းရှိပြီးတော့ကျွန်တော်တို့ဒီတော့သတင်းဒီပိုင်းပို့ပေးနိုင်ရဲ့အခြေပြောပါတော့ပါသူတို့ကစနစ်တကျအဲဒီပဲပြောပါတော့အစတင်အမှန်ပြန်ကြားရေးပါ냐ဆိုပြီးတော့ propaganda ပေါ့နော်သူတို့ကိုအမှောင်ချပြီးတော့နိုင်ငံလက်ပတ်ဖို့လှုပ်ထားပြီးတော့ကျွန်တော်တို့လုံးဝမလုပ်အပ်တဲ့ကိစ္စမျိုးဖြစ်တဲ့ပြီကျွန်တော်တို့ကထူးကန့်ကွက်တယ်ကျွန်တော်တို့အခု အဲ့ဒီကိစ္စကိုဟိုဝါရှင်တန်ဒီစီမှာဟောအကုန်လုံးပေါ့နော်စန္ဒပြသွားဖို့အဲ့လိုဟာကြီးလည်းစီစဉ်နေတာရှိပါတယ်ဒီဥစ္စာကလုံးဝမလုံးဖတ်တဲ့ကိစ္စပေါ့နော်အဲ့ဒါလုံးဝလုံးဝအကန့်ကွက်ပါတယ
်ရခိုင်ပြည်နယ်တွင်က MPT နဲ့ Telenor Internet Data ဝန်ဆောင်မှုတွေကိုယာယီရဆိုင်မှုအတွက်ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကညွှန်ကြားထားလို့ Internet တွေယာယီဖြတ်တောက်ထားပေမဲ့ဖုန်းခေါ်ဆိုမှုနဲ့ SMS စာတို့ဝန်ဆောင်မှုတွေကတော့ဆက်လက်ရရှိနေမှာဖြစ်ကြောင်းအကြောင်းကြားခဲ့တာဖြစ်ပါတယ်ရှင်